မကြသေးခင်နှစ်တွေအတွင်းအာရှပစိဖိတ်ဒေသတွေမှာ HIV AIDS ရောဂါကူးစက်မှုနှုန်းကျဆင်းရေးဆောင်ရွက်မှုမှာတိုးတက်မှုအနည်းငယ်သာရှိတယ်ဆိုပြီးတော့ကုလသမဂ္ဂကအသစ်ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒါအပြင် AIDS ရောဂါနဲ့ဆက်စပ်တဲ့ပြဿနာတွေကိုအစိုးရတွေကန်တွယ်ဖြေရှင်းတဲ့နေရာမှာလည်းနိုင်ငံရေးခံယူချက်တစ်ခုအနေနဲ့ဆောင်ရွက်ဖို့သုတေသီတွေကတိုက်တွန်းနေတဲ့အကြောင်းဘန်ကောက်မြို့ကနေရွန်ကော်ဗင်သတင်းပေးပို့ထားတာကိုတော့မတ်မေဆန်ဒီကတင်ပြပေးမှာပါရှင
် HIV virus ရောဂါပိုးရှိတဲ့လူပေါင်း 4.6 သန်းဟာအာရှပစိဖိတ်ဒေသတစ်ဝှမ်းအထူးသဖြင့်အိန္ဒိယတရုတ်အင်ဒိုနီးရှားနိုင်ငံတွေမှာအများဆုံးအဖြစ်များတော့ကိုတွေ့ရှိရတဲ့အကြောင်းကုလသမဂ္ဂရဲ့ပူးတွဲအစီအစဉ်တစ်ခုကနေထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ AIDS ရောဂါအသစ်ကူးစက်မှုနှုန်းဟာ2000ခုနှစ်ကစပြီး25ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့17ချိန်မြောက်အပြည်ပြည်ဆိုင်ရာကွန်ကရစ်ရဲ့အာရှပစိဖိတ်ဒေသတွင်း AIDS ရောဂါဖြစ်ပွားမှုဆွေးနွေးပွဲကျင်းပနေစဉ်နဲ့တိုက်ဆိုင်ပြီးထုတ်ပြန်လိုက်တဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။အိန္ဒိယ၊မြန်မာ၊နီပေါ်၊ပပူဝါနယူဂီနီနဲ့ထိုင်းနိုင်ငံတွေမှာတော့လွန်ခဲ့တဲ့10နှစ်အတွင်း HIV အသစ်ကူးစက်မှုနှုန်း50ရာခိုင်နှုန်းကျော်ရော့နေသွားတယ်လို့အဲ့ဒီနိုင်ငံတွေကဆိုတဲ့အကြောင်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့2012ခုနှစ်အတွင်း HIV ရောဂါပိုးရှိသူ2000ရှိတဲ့အနက်အသက်15နှစ်နဲ့အထက်အမျိုးသမီး63,000ပါဝင်ပြီးတော့ AIDS ရောဂါဝေဒနာနဲ့သေဆုံးသူဦးရေ12,000ရှိခဲ့တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါအပြင်ယောဂါပိုးအသစ်ကူးစက်သူဦးရေကလည်း2000ခုနှစ်မှာ9800ကနေ11000အထိ2012ခုနှစ်မှာ9800ကနေ14000အထိရှိခဲ့တယ်လို့လည်းဖော်ပြထားပါဗျ။အင်ဒိုနီးရှားပါကစ္စတန်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့ HIV ယောဂါပိုးအသစ်ကူးစက်မှုတွေဟာတိတိတတ်တတ်ပိုများလာတယ်ဆိုတော့သက်တည်အထောက်အထားတွေတဖြည်းဖြည်းထွက်ပေါ်လာနေပါတယ်2008ခုနှစ်ကစပြီးအာရှပစိဖိတ်ဒေသတွင် HIV ယောဂါအသစ်ကူးစက်မှုဟာနှစ်စဉ်လူ35,000ဝန်းကျင်မှာဆက်ရှိနေကြတာပါအခုလိုယောဂါအသစ်ကူးစက်မှုရောပါလာဖို့အတွက်ဆောင်ရွက်မှုတွေရပ်တန့်နေတာဟာ HIV ယောဂါပိုးအသစ်ပြန့်နှံ့ကူးစက်မှုနဲ့ယောဂါကြောင့်သေဆုံးသူမရှိရဘူးဆိုတော့ကုလသမဂ္ဂရဲ့ရည်မှန်းချက်တွေကိုရော့ပါစေတဲ့အကြောင်းအာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂရဲ့ HIV AIDS တိုက်ဖျက်ရေးညွှန်ကြားရေးမှူး Steve Cross ကအခုလိုပြောပါတယ
် We have to innovateWe have not seen a decline in new infections in our region in the last 5 years.
အစီအစဉ်သစ်တစ်ခုလုပ်ဖို့လိုနေပါပြီ။ပြီးခဲ့တဲ့9နှစ်အတွင်းဒေတာရင်းမှာထပ်မံရောဂါကူးစက်မှုနှုန်းလျော့သွားတာကိုမတွေ့ရပါဘူး။အစိုးရရဲ့ policy တွေ၊လုပ်ပုံလုပ်နည်းတွေ၊ဥပဒေတွေဟာအဟံအတားတစ်ခုလိုဖြစ်နေတဲ့ဒီလိုမျိုးပုံနေမြဲကြားနေမြဲဖြစ်နေတဲ့အနေအထားကိုကျွန်တော်တို့စိန်ခေါ်ရပါလိမ့်မယ်။ရောဂါကူးသားဖို့အခွင့်အလမ်းမရှိသလိုရောဂါကာကွယ်ရေးအစီအစဉ်တွေလည်းတိုးမြင့်တာမျိုးမရှိပါဘူး။
ဒေတာရင်းမှာရှိတဲ့လူတွေအတွက် ARV ခေါ် HIV ယောဂါပိုးထိန်းထားတဲ့ဆေးကိုလူပေါင်း 1.25 သန်းကိုတိုးပြီးပေးနိုင်တယ်ဆိုပေမဲ့တကယ်တမ်းယောဂါပိုးရှိသူတွေရဲ့90ရာခိုင်နှုန်းကိုသာပေးနိုင်သေးတာဖြစ်ပါတယ်။2005ခုနှစ်ကစပြီး AIDS ယောဂါနဲ့သေဆုံးသူဟာ18ရာခိုင်နှုန်းကျဆင်းသွားပြီး2012ခုနှစ်မှာခန့်မှန်းထားတဲ့အတိုင်း 2,900 ထိကျသွားပါတယ်။လိင်လူချင်းဆက်ဆံတဲ့အမျိုးသား28သန်းမှာယောဂါပိုးကူးစက်နိုင်တဲ့အန္တရာယ်တွေတွေ့ရတဲ့အကြောင်းစီရင်ခံစာထဲမှာဖော်ပြထားပါတယ်။အင်ဒိုနီးရှားပါကစ္စတန်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာတော့မူရည်ဆေးဝါးသုံးဆွဲသူတွေဟာဆေးထိုးအပ်ကနေမှတဆင့် HIV ယောဂါပိုးအသစ်ကူးစက်မှုနှုန်းမြင့်တက်လာရခြင်းဖြစ်ပါတယ်။ဒါ့အပြင်ခွဲခြားဆက်ဆံမှုတွေနဲ့ AIDS ယောဂါနဲ့ဆက်နွယ်တဲ့သေဆုံးမှုတွေနဲ့ပတ်သက်ပြီးအစိုးရရဲ့ဆောင်ရွက်မှုတွေဟာတိုးတက်မှုနှေးကွေးနေတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Seven Sister အဖွဲ့ကဒေသခံညှိနှိုင်းရေးမှူးမာလူမာရန်ကပြောပါတယ်
။ We have made gains in changing risky behaviors that increase vulnerabilities to HIV infection.
HIV ယောဂါပိုးကူးစက်ခံရသူတွေပေါ်ထိခိုက်စေနိုင်တဲ့အန္တရာယ်ရှိတဲ့အမှုကျင့်တွေကိုပြောင်းလဲနိုင်ခဲ့ပေမဲ့ဥပဒေရေးဆွဲတဲ့သူတွေနိုင်ငံရေးခေါင်းဆောင်တွေနဲ့အာဏာပိုင်တွေရဲ့အမှုကျင့်တွေကိုတော့မပြောင်းနိုင်သေးပါဘူး။ကျမတို့အဖွဲ့အစည်းကတက်သေးပါနှစ်30ကြာပြီးတဲ့နောက်အခုထိ HIV ယောဂါပိုးရှိတဲ့သူတွေကိုတည်ယူတန်ကျင့်ဝတ်ရှုထောင့်တစ်ခုတည်းကနေပြီးတော့ပဲမြင်နေကြဆဲဖြစ်ပါတယ်နိုင်ငံရေးအရာစိတ်ဆန္ဒပိုင်ဖြတ်ချက်မရှိဘူးဥပဒေအရာပြောင်းလဲမှုမရှိဘူးဘာထောက်ပံ့မှုမှမရှိဘူးဆိုရင်တော့ဘာပြောင်းလဲမှုကိုမှရမှာမဟုတ်ပါဘူးရှင
်လိင်လူချင်းဆက်ဆံမှုလိင်လုပ်ငန်းလုပ်ကိုင်နေသူတွေကိုရာဇဝတ်မှုနဲ့အရေးယူမှု HIV ယောဂါပိုးရှိနေသူတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်မှုတွေနဲ့ပတ်သက်ပြီးဥပဒေတွေကိုပြင်ဆင်ရေးဆွဲဖို့လိုတယ်လို့ကုလသမဂ္ဂအရာရှိတွေကရှုမြင်ကြပါတယ်ရှင်။